မြန်မာနိုင်ငံမှာတနင်္ဂနွေနေ့ကျရင်ရွေးကောက်ပွဲတွေကျင်းပပြီးတဲ့နောက်ဘယ်လိုဆက်လုပ်သွားရမလဲဆိုတာကိုကမ္ဘာကြီးအနေနဲ့ယုံကြည်ကူးစားရတဲ့အချက်လက်တွေရလာမှာဖြစ်တယ်လို့အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ် Ben Rhodes ကပြောလိုက်ပါတယ်။ဘုံလူတွေကဆွေးနွေးပွဲတစ်ခုအတွင်းမှာ Mr. Rhodes ကအဲ့ဒါလို့ပြောတာပါ။ရွေးကောက်ပွဲတွေပြီးတဲ့နောက်အကျိုးကျေးဇူးခံစားရနိုင်ချေအလားအလာတွေအများကြီးရှိနေပြီးအမေရိကန်ကနှစ်ပေါင်းများစွာချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကရုပ်သိမ်းဖို့ကြံနေသေးတာတွေကိုရုပ်သိမ်းပစ်လိုက်နိုင်ချေရှိနေတာကိုလည်း Mr. Rhodes ကအရေးမှုပြောသွားပါတယ်။မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကတချို့ကိုအမေရိကန်ပြည်ထောင်စုကဖိအော့ပေးထားပြီးဖြစ်ပေမဲ့ဆက်ပြီးအရေးယူထားတာတွေရှိသေးတယ်လို့ SDN လို့ခေါ်တဲ့လူပုဂ္ဂိုလ်တဦးချင်းစီကိုတန်ခတ်အရေးယူတဲ့စီးရင်မှာပါဝင်နေသူအများပြားလည်းရှိနေတော့မှမြန်မာရွေးကောက်ပွဲပေါ်ဘယ်လိုအကဲဖြတ်မလဲဆိုတာနဲ့ပတ်သက်ပြီး Mr. Rhodes ကလူလူအနေနဲ့မဲပေးခွင့်ကြေကြေပြတ်ပြတ်ရရဲ့လားမဲပေးခွင့်ညှင်းပယ်ခံရသလားဆိုတာတွေကိုမေးခွန်းထုတ်သွားပါတယ်နေရာဒေသတချို့မှာပဲမဲဆန္ဒရှင်စည်ရင်နဲ့ပတ်သက်ပြီးကြီးမားတဲ့ပြဿနာတွေရှိနေပြီးတခြားနေရာတွေမှာပြဿနာမရှိနေဘူးဆိုရင်တော့ဒါဟာမိကုန်းထုတ်စရာစားဖြစ်လာပြီလို့လည်းသူကပြောပါတယ်။ Mr. Rhodes ဟာတိမကြခင်တိတ်ခင်ကမှမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးအစိုးရအဖွဲ့ထိတ်တန်းတာဝန်ရှိသူတွေနဲ့ရောဒေါက်ဆန်းစုကြည်နဲ့ပါတွေ့ဆုံခဲ့ပါတယ်ရှင်။